Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOE American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဒီဇင်ဘာလ8ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်မနက်ခင်း6နာရီကနေ9နာရီရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ24.50MHz တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒေါ်ရရှင်များရှင်လန်းချက်မြေချပါစေရှင်။ကျွန်မတင်ကီထိုက်ပါ။အခုအရေးဆုံးထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကသူ့အစိုးရလက်ထက်ကျန်းမာရေးဆိုင်ရာတာဝန်ယူဖို့ရွေးချယ်ထားသူတွေကိုတနင်္လာနေ့မှာထုတ်ပြန်ပါတယ်။နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပိုးတိုက်ဖျက်ရေးနောက်လာမယ့်လပိုင်းနေ့အတွင်းတန်ပေါင်းများစွာသောကာကွယ်ဆေးထိုးလုပ်ငန်းတွေကိုကြီးကြပ်ရမယ်။ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲဖြစ်လွှတ်တော်အမဟောင်းဇေဗီယာဘက်ဆရာကိုရွေးချယ်ထားပါတယ်။မစ္စတာဘက်ဆရာကလက်ရှိမှာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှေ့နေချုပ်ဖြစ်ပါတယ်။ကူးစက်ယောဂဆရာထိတ်တန့်ပညာရှင်ဒေါက်တာအန်တနီဖောက်ချီကိုတော့ COVID-19 အရေးအကြံပေးအရာရှိချုပ်အဖြစ်ရွေးချယ်ပါတယ်။ဓမ္မတက်မှုနဲ့ကူးစက်မြန်ယောဂများဆရာအမျိုးသားဌာနကြီးရဲ့ညွှန်ကြားရေးမှုအဖြစ်လဲဒေါက်တာဖောက်ချီဆက်လက်တာဝန်ယူဖို့လဲပြောဆိုထားပါတယ်။အရင်သမ္မတဘရက်ကိုဘားမှလက်ထက်2014ခုနှစ်ကနေ2019ခုနှစ်အထိအများပြည်သူကျန်းမာရေးဆိုင်ရာတပ်ဖွဲ့အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဘီဘစ်မာတီကိုမူလရာထူးအတွက်ပြန်ပြီးရွေးချယ်ထားပါတယ်။မန်ဆာချူးဆက်ပြည်နယ်ရဲ့ဗိုင်းရပ်စ်ဆက်သက်မှုကာကွယ်ရေးနယ်ကုသရေးဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာရိုရှယ်လာဝလန်စကီကိုတော့အမေရိကန် CDC ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။သူမဟာဆိုရင်ဟာဘတ်ဆေးကျောင်းကဆေးဘက်ဆိုင်ရာပေါမောက်ခဖြစ်တယ်လို့မန်ဆာချူးဆက်ထရီတရီဆေးရုံကြီးရဲ့ကူးစက်ယောဂများဆိုင်ရာအကြီးအကဲလည်းဖြစ်ပါတယ်။အမေရိကန်ရဲ့လူမျိုးနဲ့တိုင်းရင်းမျိုးနွယ်အုပ်စုတွေကြားကွဲပြားတဲ့ကျန်းမာရေးဆောက်ရှောက်မှုဆိုင်ရာကျွမ်းကျင်သူယဲလ်တက်ကတူဆေးကျောင်းရဲ့အများပြည်သူကျန်းမာရေးစီမံခန့်ခွဲမှုဆိုင်ရာတွဲဖက်ပေါမောက်ခဒေါက်တာမာဆီလာနူးနက်စမစ်ကိုတော့COVID-19 ဆိုင်ရာဒန်းတူညီမျှမှုရှိရေးအဖွဲ့ကြီးအကဲဖြစ်ရွေးကောက်ခံသမ္မတဘိုင်ဒန်ကရွေးချယ်ထားပါတယ်ရှင်။ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစလို့နိုင်ငံတဝန်းကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပီးထိုးနှံတော့မှာဖြစ်ပါတယ်။ဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကရောအင်္ဂါနေ့ဟာအောင်ပွဲနေ့လို့တင်းနယ်လာနေ့မှာပြောဆိုသွားပါတယ
်။ For tomorrow is V-Day when we roll out the coronavirus vaccine across the whole
UK တနိုင်ငံလုံးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေဖြန့်ဝေမဲ့မနေ့ပြန်ဟာအောင်ပွဲနေ့ဖြစ်ပါတယ်။ဒါဟာကပ်ရောဂါကိုအဆုံးသတ်နိုင်ရေးအတွက်အစဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးကတင်းနယ်လာနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြင်းအပေါ်ကာကွယ်ဆေးရဲ့တည်ရောက်မှုကိုမသိရသေးကြောင်းဗိုင်းရပ်စ်ရဲ့ဘေးဒဏ်သင့်မှုမရှိအောင်ကာကွယ်ပေးတာကိုတော့သိတဲ့အကြောင်းဝန်ကြီးကပြောပါတယ်။ကာကွယ်ဆေးစဖြန့်ချီတာနဲ့အတူပဲဒီအချက်ကိုအသေးအချာစောင့်ကြည့်သုံးသပ်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်။ American Pfizer နဲ့ Germany BioNTech တို့ပူးတွဲထုတ်လုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဗြိတိန်ကကျန်းမာရေးဝန်ထမ်းတွေတက်ကြီးစောင့်ရှောက်ရေးဂေဟာကလူတွေနဲ့သူတို့ကိုစောင့်ရှောက်ပေးနေသူတွေကိုအင်္ဂါနေ့မှာပထမဆုံးကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ရှင်။ပြင်းထန်အနေနဲ့အီဂျစ်ကိုလက်နက်ရောင်းချမှုမှာလူအခွင့်ရေးကိစ္စကိုထောက်ထားပြီးကန့်တမှာမဟုတ်ကြောင်းဒေတာရင်းအကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးမှာအီဂျစ်အစိုးရရဲ့ဆောင်ရွက်နိုင်စွမ်းရော့ကြမသွားစေလိုတာကြောင့်ဖြစ်တယ်လို့ပြင်းထန်သမ္မတအီမာနျူအယ်မက်ခရွန်ကတင်းနှင်းလာနေ့မှာပြောဆိုလိုက်ပါတယ်။
On en parle de manière extrêmement franche avec le président.
Yende ko yang ni de Egypt Tamra Adel Fata El Sisi ne Paris myo raw ma atu lout de tadin sa shin lin pwe atwin pyin tit Tamra Macron ga pyo ra phit par de. Egypt Tamra Sisi ye pyin tit khi sin ma tan kin ma be Egypt asu ya bak ga lut lat khwin ni ko po pi thain chou kan tat chu phaw ta ri ko pyin tit Tamra ga myet kwe pyu tha de so pi.ပြင်းထန်တဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အနည်းဆုံး18ဖွဲ့ကကြေညာချက်ထုတ်ခဲ့တာပါလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ဦးဆောင်တဲ့အဲ့ဒီအဖွဲ့တွေရဲ့ကြေညာချက်ထဲမှာတော့ ဤချက်အစိုးရဟာအကြံဖက်ဝါဒတံပြန်တိုက်ဖျက်ရေးဥပဒေကိုသုံးပြီးလူ့အခွင့်အရေးမြင့်တင်ရေးတရားဥပဒေနဲ့အညီတဲ့ဆောင်ရွက်ချက်တွေကိုဖယ်ရှားဖို့နောက်နိုင်ငံတွင်းငြိမ်းချမ်းစွာသဘောထားကွဲလွဲမှုအလုံးကိုဖိနှိပ်နေတယ်လို့ဖော်ပြထားပါတယ်။ပြင်သစ်သမ္မတကတော့လူ့အခွင့်အရေးနဲ့ပတ်သက်ပြီးသဘောမတူညီမှုတွေလို့သုံးနှုန်းပြောဆိုပြီးဒီအချက်တွေကိုကာကွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာအကန့်အသတ်အဖြစ်ထားရှိမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ကုန်သွယ်ရေးသဘောတူညီချက်ရနိုင်အောင်မလားဆိုရာကိုသုံးသပ်ဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဥရောပကော်မရှင်အကြီးအကဲတို့လူကိုယ်တိုင်တွေ့ဆုံဖို့ရှိနေကြောင်းတာဝန်ရှိသူတွေကတင်းနှလာနေမှာပြောပါတယ်ဗြိတိန်ဝန်ကြီးချုပ်နဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလီယန်တို့နှစ်ဦးတယ်လီဖုန်းဆက်ပြီးအချင်းတော်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စသုံးခုမှာနှစ်ဖက်ကြားအတော်လေးသဘောမတူနိုင်ဖြစ်နေကြတယ်လို့ပြောဆိုထားတာပါဒီအချက်တွေကိုလာမယ့်ရက်ပိုင်းဘရက်ဆန်မှာလူကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာညှိနှိုင်းမယ်လို့လည်းပြောပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 9.85 MHz နဲ့လိုင်းဒိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါကျမရဲ့အကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူ3000ကျော်ရှိသွားပြီဖြစ်ပါတယ်။မနေ့ဒီဇင်ဘာလ9ရက်နေ့အတွက်ထုတ်ပြန်တဲ့ကြေညာချက်မှာလူနာသစ် 1,296 ယောက်ထပ်မံတွေ့ရှိတဲ့အတွက်အထူးပြုလူနာစုစုပေါင်း 1,431 ယောက်ရှိတာပါ။ကာယရောဂါကူးစက်သူအထူးပြုလူနာနေ့စဉ်100ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့အများပြည်သူနဲ့သက်ဆိုင်တဲ့ပန်းခြံတွေအပန်းဖြေနေရာတွေကိုမနေ့ကစလို့ရက်အကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်တိုင်းဖျားနာကုသအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကလူစုလူဝေးနဲ့ယောဂပြန့်နှံ့ကူးစက်မှုဆက်နွယ်နေတဲ့အကြောင်း VOE ကိုပြောပါရယ်
။ကိုကိကအဓိကလူစုလူဝေးတုံးရင်တော့ကူးစက်မှုများမယ်များမယ်။လူစုလူဝေးမရှိတော့ဘူးပေါ့နော်။အဲတူတယောက်အနေနဲ့မတ်စတာမယ်အကောက်ဝယ်ပစ္စည်းတဲ့တခြားအပြင်ထွက်မယ်ဆိုရင်ပေါ့နော်။ခုနကဒီကူးစက်မှုကိုရှော့ချနိုင်တယ်ပေါ့နော်။အခုဒီလှုပ်ဆောင်ဟိုကတော့မန်နေဂျာဆိုနောက်နောက်ကြာနေပြီ။ဆွဲကြတာလုံးပင်းနေပေါ့နော်။ကျွန်တော်အမြင်ကတော့ဟုတ်တယ်နဲ့။အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရာတော့ထိအောင်မယ်လို့မြင်ပါတယ်နောက်ပိုင်းဒီလူစုလူတွေလုံးမဲ့ wellland တပင်တွေခန်းသားတွေပေါ့နော်အဲ့ဒါလေးကိုဖြစ်နိုင်ရောအခုကစပြီးတော့ပေါ့နော်မလုံဘူးဆိုရင်ဂျမိုင်းဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တစ်ထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲ့ကျွန်တော်အဲ့လိုမျှော်လင့်ပါတယ
်မနေ့ကစီးရီးယား COVID-19 ကြောင့်သေဆုံးသူကလည်းနောက်ထပ် 22 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်း 1,132 ယောက်ဖြစ်ပါတယ်တရုတ်နိုင်ငံကဟောင်ကောင်ကိုဖိနှိပ်ချုပ်ချယ်တဲ့အထက်မှာပါဝင်ခဲ့သူတရုတ်အစိုးရအစိုးရရရှိ14ဦးကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့ကတိုက်ခတ်ပိတ်ဆို့လိုက်ပါတယ်။ဟောင်ကောင်မြို့သားလုံခြုံရေးဥပဒေသစ်ကိုအတည်ပြုရာမှာရှစ်တန်းကပါဝင်ခဲ့သူတရုတ်ပြည်သူ့မြို့သားကွန်ဂရက်အမြဲတမ်းကော်မတီကဒုတိယဥက္ကဋ္ဌ14ဦးကိုအမေရိကန်အစိုးရကနိုင်ငံထဲဝင်ရောက်ခွင့်ပိတ်ပင်လိုက်သလိုအမေရိကန်နိုင်ငံတွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းပိတ်ဆို့လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့တာဝန်ခံမှုတွေရှိလာဖို့အမေရိကန်နိုင်ငံကမဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးလက်တွဲအလုပ်လုပ်သွားမယ်ဆိုတာကိုဒီတိုက်ခတ်ပိတ်ဆို့မှုကနေပြသလိုက်တာဖြစ်ကြောင်းနိုင်ငံသားဝန်ကြီးမိုက်ပုံပီယိုရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်ဆိုရကတော့ဟောင်ကောင်ရေးဟာတရုတ်ရဲ့ပြည်တွင်းရေးလို့ပြောပါတယ်
香港是中国的香港，香港是我纯属中国内政。任何
香港噶，只有那个也香港皮了。香港以下只有那个也皮瑞得得打皮巴嘞。别那个家带米噶嘛，文要说拍布，可以不许打仗。香港也皮瑞嘛，文要说拍你打过家塞布。只有那个噶 ，American 那个噶带多巴嘞路。只有那个家有其他那表公呀，华强英啊，特别是新来伯干的都变叫家了皮巴嘞。American 那个只有刘拉嘞，香港有出业务 Gary Lam 过来，但看也。ထားခဲ့ပြီးဖြစ်ပါတယ်။သဘောထားတင်မှသူအင်ဒိုနီးရှားမွတ်စလင်တရားဟောဆရာတဦးကိုထောက်ခံတဲ့သူလူ6ဦးရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ပြီးတဲ့နောက်သေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။တရားဟောဆရာရီဇီကရှဟိပ်ကိုထောက်ခံသူတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းနောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ဝင်တွေကလိုက်နေချိန်မှာရီဇီကိုထောက်ခံသူတွေကရဲကားကိုရက်ခိုင်းပြီးတနက်ဒဇင်နဲ့ဓာရီနဲ့တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ကကိုကိုကိုကာကွယ်ဖို့ပြန်လည်ပစ်ခတ်ခဲ့ရတာလို့အင်ဒိုနီးရှားရဲအရာရှိတွေကပြောပါတယ်။ ရီဇီကအစိုးရသမားတွေအယုံကြနေတဲ့ Islamic Defenders Front အဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်။သူကပြီးခဲ့တဲ့လကမှ Saudi Arabia နိုင်ငံကပြန်ရောက်လာတာဖြစ်ပါတယ်။အမည်မသိယောဂါတစ်ခုကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းကအန္တရာပရဒက်ရှ်ပြည်နယ်မှာအနည်းဆုံးလူတဦးသေဆုံးပြီးလူ100လောက်ဆေးရုံတင်ကုသခဲ့ရတယ်လို့ဒေသနာတွေကသတင်းတွေထုတ်ပေါ်လာပါတယ်။အခုလိုလူတွေနေထိုင်မကောင်းဖြစ်တဲ့အကြောင်းကိုလက်ရက်ကမ်းရုံတွေရှိရာနာမည်ကြီးဥလူရိုမြို့မှာစနေနေ့ကစပြီးသိရှိခဲ့ကြတာပါ။အဲ့ဒီအချိန်ကစလို့ယောဂါခံစားရသူတွေအကြားခေါင်းမိုးတာ၊စိုးရိမ်ကြောင်ကြတာနဲ့သတိပြေပြောသွားတာတွေခန်းစားခဲ့ကြရတယ်လို့ဆရာဝန်တွေကပြောပါတယ်။ဝယ်ယူပြန်ယောဂါနဲ့ဆင်တူတဲ့ယောဂါလက္ခဏာနဲ့ခေါင်းမူဝေဒနာခန်းစားရသူအသက်45နှစ်အရွယ်အမျိုးသားတဦးဆေးရုံရောက်လာပြီးတဲ့နောက်တနေ့ကနေ့တွေကသေဆုံးသွားခဲ့တယ်လို့ Press Trust of India သတင်းစာကပြောပါတယ်။လောလောဆယ်ဘာကြောင့်ဒီယောဂါဖြစ်တယ်လဲဆိုတာတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။အခုအထိတော့အနည်းနာကရေနမူနာတွေမှာညဉ့်ညမ်းအစိတ်တောက်ဖြစ်တာမတွေ့ရသလိုလူနာတွေမှာလည်း COVID-19 ယောဂါပိုးကင်းစင်ကြပါတယ်။ Andhra Pradesh ပြည်နယ်ဟာအိန္ဒိယမှာ COVID-19 ယောဂါဖြစ်ပွားမှုအများဆုံးပြည်နယ်တစ်ခုဖြစ်ပြီးလူပေါင်း8000ကျော်ကူးစက်ခံနေရတာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိင်္ကေတိုင်းနဲ့အတူတင်ပြပေးခဲ့တာပါ။အခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရခိုင်ပြည်နယ်မှာတမတော်နယ်အရခိုင်လက်နက်ကင်ဖွဲ့ကြားမကြတိခင်ကဆက်လို့စီးရီးတင်းမာမှုတွေရော့ပွားလာရကတနည်းပခတ်တွေကြောင့်တင်းရှောင်နေကြတဲ့ဒုက္ခသည်တို့နေရပြန်ခေကြပါမယ်။အများစုကတော့နေရမပြန်နိုင်ကြသေးတဲ့ရှင်တွေကိုပြောပြပါမယ်။ကျွန်တော်တန်နိုင်ပါ
ဟုတ်ပါတယ်ကျမတို့တဲမယောဂလူတွေအကုန်လုံးပြည့်ရှင်းပါတယ်ဒါပေမဲ့ကျမတို့ကမဖြစ်နိုင်သေးဘူးလေစစ်သားတွေရှိနေသေးတယ်ကျမတို့ပြင်လို့မရတော့ဘူးသူတို့မရှိမှအေးအေးဆေးဆေးဖြစ်မှအဲပြင်ရှင်းပြီးမဲ့လေသူတို့ကမှိုင်းတွေပါတယ်ထောင်ထားမှလေကြောက်တယ်အခုကျမတို့ကဖြစ်ဖြစ်အလုံးကိုခံစားမှုသားဖြစ်နေလို့နောက်တစ်ခေါက်ဖြစ်မှလေကျမတို့စိုးရိမ်ပါတယ်အခုလိုအခက်အခဲမျိုးနေရတာကိုလေကူညီပေးတဲ့သူတွေကိုလေကျေးဇူးတင်ပါတယ်ဟုတ်ပါတယ်ကျမတို့ကဝမ်းနေနေပါပေါ့တစ်သလုံးစူးဆောင်းတာပစ္စည်းတွေအခုဘာမှမရှိတော့ဘူးဆိုတော့ကျမတို့အမ်တင်မခံစားရပါတယ်ဒါပေမဲ့ကျမတို့ရွာအေးအေးချင်းချင်းဖြစ်ပြီဆိုရင်ကျမတို့သွားချင်ပါတယ်ကျမတို့အိမ်ကိုမြင်ချင်ပါတယ်ဘလို့ဖြစ်နေလဲအိမ်မှာရှိတဲ့ပစ္စည်းတွေကဘယ်သူတွေယူသွားကြပြီလဲဆိုတော့ကျမတို့မြင်ချင်ပါတယ်ကျမတို့တလုံးစူဆောင်းတဲ့ပစ္စည်းတွေပါ
တိုက်ပွဲတွေကြောင့်ကြောက်တော်မျိုးနဲ့တင်းမကြေးဝါကနေတင်းဆောင်လာပြီအခုခါညောင်ချောင်းဆေးချောင်းစခန်းမှာခိုလုံနေတဲ့မဆောညွန်းကလုံခြုံရေးအတွက်စိတ်မရှာသေးလို့နေရမပြိုင်သေးတဲ့အကြောင်းပြောပြသွားတာပါနိုဝင်ဘာလကရွေးကောက်ပွဲကျင်းပရှိမှာလုံခြုံရေးစိတ်မရှာရတာကြောင့်မကျင်းပပဲရှန်လစ်ထားခဲ့တဲ့ရခိုင်ပြည်နယ်ကမင်းဆန်တနေမြေမှာကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့အဲရခိုင်လက်နက်ကန်ဖွဲ့ရဲ့ကံလန်ချက်ကိုတပ်မတော်ကလက်ခံလိုက်ပြီးနောက်တလားလောက်ကြာမှတိုက်ပွဲတွေရပ်ဆေးနေရကဒုက္ခသည်တို့နေရပြန်ခဲ့ကြတာလေးဖြစ်ပါတယ်ဒါပေမဲ့လည်းတင်းနေရှိတဲ့ဒုက္ခသည်တွေထဲကအများစုကတော့နေရမပြန်နိုင်ကြသေးပါဘူးရသစ်တော်မျိုးနဲ့မြောက်တောင်ကြီးရွာကနေတင်းဆောင်လာပြီးညောင်ချောင်းဆစ်ဆောင်စခန်းမှာခိုလုံနေတဲ့မတ်ကြီးကြီးလကလည်းနေရပြန်ရှင်ပေမဲ့မပြန်နိုင်သေးဘူးလို့ပြောပါတယ်
ဒီနေရာမှာပြေရှင်ဒီသမီးတို့နေရမယ်ဆိုတော့မသိဘူးဒါမပြောရှင်တာတော့အချိန်ကြာရင်အချိန်တန်ရင်တော့အနေထိုင်တော့လိမ့်မယ်ဆိုတဲ့စကားလေးရှိတယ်ဒီနေရာမှာနေသားကြတော့လိမ့်မယ်လေဒါမှနေသားမကြပါဘူးကိုယ့်ရဲ့ကိုယ့်ရာကိုပဲပြင်ရှင်တဲ့အဲ့အကြောင်းမို့လို့စိတ်တွေကိုရပ်ပေးပါသမီးတို့ဒေသကလူတွေလည်းပြင်ရှင်ပါတယ်လို့သမီးတို့ဒေသကလူတွေကလည်းကိုယ့်နေရာကိုပဲကိုယ်ပြင်ရှင်တဲ့အဲ့အကြောင်းမို့စိတ်တွေကိုပြင်လို့ရပ်ပေးပါညင်းပေးပါ
လုံခြုံရေးဆိုရင်မှုတွေအပြင်လက်နက်ကင်မင်းပခတ်တွေကြားချေးပါတဲ့ထိခိုက်ပျက်စီးမှုတွေကြောင့်နေရာမပြောင်းနိုင်သေးတဲ့သူတွေလည်းရှိနေပါတယ်။ကြောက်တော်မျိုးနဲ့တင်းမချေးပါကတင်းဆောင်လာတဲ့ဒေါ်ရှူဦးမေဟာဆိုရင်လည်းနေရာပြောင်းနိုင်မယ်ဆိုရင်တောင်နေစရာအင်မရှိတော့တဲ့သူပါ
။ကိုရော်ကိုတော့ပြန်ချပြီးပြန်တော့ပြန်ချတယ်နော်။ဒါပေမဲ့သူတို့ရှိတော့ကကျမတို့ကမပြန်ရဘူး။သူတို့ဒီနေကငါထုံးလပ်ပြီးကျမတို့ကမပြန်ရဘူး။ဘာဖြစ်လို့ဆိုတော့ကျမတို့သူတို့အခုကျမတို့နေပြည်တော်သူတို့စခန်းချလို့နေတယ်တဲမန်းနေမြန်မာနေတယ်ပေါ့နော်သူတို့တဲမကဝယ်နေဝယ်နေရလေတဲမကလှဲလဲပိုက်ရကျမတို့ရောတက်ပြေခဲ့တာပဲကျမတို့ရောကဒီလိုလန့်ပေါက်ထောလို့အပေါက်ရမှာမဟုတ်ဘူးကျမတို့ကသူတို့တွေနေကမထောတမားကိုကျမတို့မပြင်နေဘူးကျမတို့တိတ်ကြောင်လို့ပြေလာတာပဲ
နှစ်ဖက်တပ်ဖွဲ့တွေကြတိုက်ပွဲရတိုက်နေတဲ့ရှင်တွေကြောင့်နေရပြန်သူတွေစပါးရိတ်သိမ်းမှုပြန်တဲ့သူတွေရှိတဲ့အတွက်စစ်ဘေးဒုက္ခသည်တွေအတွက်အနေငယ်ရောသွားပေမဲ့ဒီဇင်ဘာလဆန်တီစည်းရင်းတွေရသိန်း900ကျော်လောက်ရှိနေသေးတယ်လို့လည်းဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီယုံ REC ကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်
ောင်မြို့နယ်ကကျေးရွာတရွာမှာတပ်မတော်ကမိုင်းရှင်းလင်းရေးပေးခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ဝိုင်းမော်မြို့နယ်တပန်ရံကျေးရွာမှာမိုင်းရှင်းလင်းတဲ့လုပ်ငန်းတွေပြင်းစီသွားခဲ့တာကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးစီစဉ်ဖို့ KBC ကချင်နှစ်ချင်းကရိယာအဖွဲ့ချုပ်ကိုတပ်မတော်ကအကြောင်းကြားခဲ့တာပါ။တပ်မတော်မိုင်းရှင်းလင်းရေးအဖွဲ့တာဝန်ရှိသူတွေကရှင်းလင်းရေးလုပ်ငန်းတွေပြင်းစီသွားတဲ့ကျေးရွာကိုလည်းစနေနေ့မှာပဲတွားရောက်လဲလာခဲ့ကြောင်း KBC အတွင်ရမှုဥတုမိုင်းကပြောပါတယ
်တပတ်ရံအဓိကအဲ့နေရာမှာတွားကြည့်ကြတာပေါ့ကြည့်ကြဆိုတာတပ်မတော်ကသူမရှိတတ်တဲ့နေရာအဲ့ဒါတော့အာဏာနဲ့နေရာတွားကြည့်ကြတယ်သူအဲ့မှာသူတို့အာဏာနဲ့နေရာတွေမရှိပြတဲ့နေရာတွေမှာစာပြီးဆောက်လို့ဘူးဒီဆောက်ဖို့ကြိုးတော့ဒီဘုဘောနေရာတွားကြည့်တဲ့နေရာမှာလဲတချို့ကတော့လုံးဝနေလို့မရတော့တဲ့အိမ်တွေရှိပါတယ်သူကတော့လည်းပြင်ဖို့ဒီလိုရတဲ့အိမ်လေးတော့တွေးခဲ့တာပေါ့အရှိတာပေါ့အဲ့ဒါလေးလည်းကျွန်တော်တို့ကစစ်စစ်ပြီးတော့အဲလှုပ်ဆောင်သွားဖို့ရှိပါတယ
် KBC အဖွဲ့အကြီးအကဲတွေနဲ့မြစ်ကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနကြောင်းမလိခရိုက်တာမှဒီဇင်ဘာ၁ရက်နေ့ကတွေ့ဆုံရမှာတော့တပ်မတော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးနဲ့မိုင်းရှင်းလင်းရေးအကူအညီပေးမယ့်အကြောင်းပြောဆိုထားတာပါ။ကချင်ပြည်နယ်လက်နက်ကိုင်ဖွဲ့ KIA နဲ့18နှစ်ကြာအပြစ်ခရက်ဆဲရဲ့သဘောတူညီချက်2017ခုနှစ်မှာပြည့်ပြည့်ခဲ့ပြီးတိုက်ပွဲတွေပြန်ဖြစ်ရာကဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြရတာပါ။လက်နက်ကိုင်ပြည်ပခတွေကလည်းတိုင်းဆောင်နေကြရတဲ့ဒုက္ခသည်2000ကျော်ရှိရာဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်စခန်းတာဝန်ခံဩပရန်ဆိုင်ကတော့နေရပြန်မဲ့ဒုက္ခတွေတွေအတွက်ရေတိုးရေရှည်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်
။နံပါတ်၁ကတော့ဒီအာခဏနေထိုင်မှုပေါ့နော်အိမ်အဆောင်အဦးဖြစ်မယ်ပြီးတော့အာဒီရခပိုင်းဆိုင်ရာလည်းဖြစ်မယ်ထင်တာပဲကျွန်တော်ကအခုရွာတရွာတပတ်ရံကတော့2023ဘုံမရောက်ခင်မှာပြီးအောင်ပြန်မယ်လို့တော့ပြောကြတယ်အဲ့ရွာတရွာပေါ့အဲ့ဒါကြတော့သူတို့ဒီဒီသူဒီရဲ့အတန်ကိုနားထောင်ကြည့်အဓိကကျတော့သူကျတော့ဒီစာဝတ်နေရေးရေးပြီးတော့ခဏပြောတယ်လို့ပဲဒီအဆောင်အဦးပေါ့နော်ဒီစာဝတ်နေရေးနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကအဓိကတော့ဒီတနစ်နနစ်လောက်တော့လုံမလို့ကျင်တာပဲဘာလို့လဲဆိုတော့ဒီတမယိုးကျဒီစိုက်ပြူးရေးလို့ဒါပဲချစ်စ်ပေါ့နော်သူကျတော့အဲ့ဒါတွေလဲအချင်းယူရလို့လေ
စစ်ဘဲဒုက္ခတွေတွေလှုံ့ဆော်ရဲ့အတွက်ဒိကစိန်ခေါ်မှုတစ်ခုဖြစ်တဲ့မြေမြောက်မိုင်းတွေကိုတခြားနေရာတွေမှာပါဆက်လက်ရှင်းလင်းဖယ်ရှားပေးဖို့တပ်မတော်ကိုအကူအညီတောင်းခံထားတယ်လို့ KBC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခတွေတွေကိုအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေတဲ့ကချင်ငင်းချမ်းရဲကွန်ရက်ကတော်ခွန်ကြာကလည်းစစ်ဆောင်ဒုက္ခတွေတွေဘဲအန်တရယ်ကင်းကင်းနဲ့တိုက်ခါရှိရှိနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ပြောပါတယ်။
ကျွန်တော်တို့ဂုံတက်ခါရှိရှိနဲ့ပြန်ဖို့အတွက်ဆိုလို့ရှိရင်ကျမတို့ဒီလိုအပ်တဲ့အာဒီ environment ကိုဖန်တီးပေးရမှာဖြစ်တယ်ပေါ့ဥပမာဆိုရင်စာတင်ကျောင်းလိုဟာမျိုးစစ်သေးခန်းလိုဟာမျိုးဒါတွေကတော့ကျမတို့ဒီမရှိမဖြစ်ပြန်ပြုတ်ပြင်ပေးတာမျိုးဒီအဲ့ဒါတွေကတော့လုတ်ကိုလုတ်ရမှာပဲဖြစ်တယ်ပေါ့ပြီးတော့မှဒီအဲသူတို့တွေလုတ်ကင်စားတောင်းနိုင်ဖို့အတွက်ဒီမိုင်းရှင်းပေးတာမျိုးတွေပေါ့ဒီရွာမှာအိမ်နေမဲ့အိမ်ကိုပဲရှင်းပေးတာမျိုးမဟုတ်ဘဲနဲ့ဒီအဲလောက်ကင်စားတောင်းမဲ့နေရာတွေကိုပါရှင်းလင်းပေးဖို့အတွက်လိုအပ်တယ်ပေါ့ဒါတွေအကုန်လုံးလုပ်ပြီးမှပဲဒါအဲကောင်းကောင်းမွန်မွန်ပြန်ခိုင်းရင်အဆင်ပြေပါပဲ
ကိုလာတမကလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုပ်ရည်ထောက်ပြန်ချရာကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်စခန်း136ခုမှာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်အဲ့ဒီထဲမှာအစိုးရထိန်းချုပ်ရာဒေသတွေမှာရှိတဲ့စစ်ဆောင်ဒုက္ခသည်အရတော်က9,600ကျော်ပါဝင်နေတယ်လို့လည်းပြည်ခဲတဲ့လထဲထောက်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ကျမအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့ကဗန်ဒီမှာရှိရဲ့မြန်မာကုန်သည်တွေရဲ့ငွေစည်ရင်းကိုတရုတ်အာဏာပိုင်တွေကရုတ်တရက်ပိတ်လိုက်တဲ့အတွက်နှစ်နိုင်ငံတောင်ရှိသူတွေဖြည့်ရှင်းဖို့ညှိနှိုင်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါရွှေလီမြို့ကဗန်ဒီမှာရှိနေတဲ့မြန်မာကုန်သည်တွေရဲ့ဗန်စင်ရင်းတွေကိုစစ်ဆေးဖို့အကြောင်းပြချက်နဲ့မကြသေးခင်ကပိတ်လိုက်တာကြောင့်အများဆုံးဖြည့်ရှင်ပေးဖို့မြန်မာတောင်ရှိသူတွေနဲ့ကုန်သည်တွေကဒီနေ့ပဲတရုတ်နိုင်ငံကတောင်ရှိသူတွေနဲ့တွေ့ဆုံပြီးတောင်းဆိုလိုက်တာပါဒီလိုတွေ့ဆုံရမှာမြန်မာကုန်သည်တွေရဲ့ဗန်စင်ရင်းတွေကိုစစ်ဆေးဖို့ရှိနေတဲ့အကြောင်းတရုတ်ဘက်ကတုံ့ပြန်ခဲ့တယ်လို့လဲမူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOA ကိုပြောပါတယ်
တရုတ်ကနေဗမာဘဏ်အကောင့်ပိတ်တာကိစ္စတွေကိုဟိုဒါရှင်းဖို့တရုတ်ဖက်နယ်ညီနိုင်စီဝေးအခုတနားကွဲရဆပြီးတော့သွန်းသွေးနေတယ်ခရံအုပ်ချုပ်မှုပါတယ်ဗျအကြံနာတော့ဟိုကုံသိင်းမြအပင်တို့နာကတာတို့ကောက်ခွန်တို့လည်းပါပါတယ
်ကုံစီပိုးဆောင်ရေမပြတ်တောက်ဖို့နဲ့နေဆက်ကနှစ်ဖက်ပြဿနာကြီးညှိနှိုင်းဖို့ရွှေလီမြို့တော်ဝန်နဲ့လည်းမကြသေးခင်တွေ့ဆုံသွားဖို့စီစဉ်ထားကြောင်းလဲဦးမောင်မောင်တန်းကပြောပါတယ်ဒီကနေ့ညနိုင်ဆွမျိုးရမှာပါဝင်ခဲ့သူဖြစ်တဲ့မူဆယ်မျိုးကစံကုံစီတိုင်းတောင်ရှိသူတွေကတော့ဥပဒေမဲ့လောရက်တွေနဲ့ဆက်နွယ်မှုရှိမရှိစစ်ဆေးပြီးကင်းရှင်းကြောင်းအတည်ပြုနိုင်တဲ့ကုံတွေရဲ့ငွေစင်ရင်းကိုတော့ပြန်ဖွင့်ပေးမှာဖြစ်ကြောင်းတရုတ်နိုင်ငံတောင်ရှိသူတွေကတုံ့ပြန်ခဲ့တယ်လို့လည်းပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီးမူဆယ်မျိုးကစံကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုအခုလိုပြောပြပါတယ်။
ဘာကောက်ပိတ်ခိုင်းတဲ့လူတွေဆင်းနေကောက်ပြီးတော့အဲ့ဆင်းနေသူစုပြီးတော့မှချွေလီအာနာပိုင်တွေတင်ပြထားတယ်ချွေလီအာနာပိုင်တွေတစ်ဆင့်ယူနာပြည်နယ်အစိုးရကတင်ပြပြီးတော့ဒီအကောင့်တွေကိုစစ်စစ်ပြီးတော့ပြန်လည်ဖွင့်လှစ်ပေးဖို့ဒွါအားသူတို့ကိုလည်းလောက်တာပါစီဝေးလောက်တာပါနော်သူဗမာဘက်ကအကောင့်ကတော့ခမန်းကြီးအခု160လောက်ရှိတယ်အဲသူတို့ပြောတာတော့ဒီလိုမူကြီးဆေးဝါးငွေတွေတချို့ဝင်လာတယ်တချို့ကလောင်စားငွေတွေဝင်လာတယ်အဲ့ငွေတွေကြောင့်ပြန်လည်စစ်စစ်ဆင်းနေတာပေါ့တကယ်လို့လမ်းကြောင်းမှာဝင်လာတယ်တရားဝင်ငွေဆိုရင်တော့ပြန်ဖွင့်ပေးနေတယ်အဲ့လိုပြော
မြန်မာကုန်သည်တွေရဲ့တရုတ်နိုင်ငံကဗန်စင်းကြီးအရင်ကာလကလည်းမကြာခဏပိတ်လေးရှိတတ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့နေဆက်ဒေတာအသွာလာလှုပ်ရှားမှုတွေကိုတရုတ်နိုင်ငံကကန့်သတ်ထားတာကြောင့်နေ့စဉ်အမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုရှိနေတဲ့နေဆက်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရချိန်မှာပဲအခုနောက်ထပ်ကုန်သည်တွေဗန်စင်းပိတ်ခံရတဲ့အခြေအနေတွေကြုံနေရတာပါ။တချိန်ထဲမှာပဲတရုတ်အာဏာပိုင်ကြီးအာမခံချက်ပေးထားတဲ့တရုတ်စံကုမ္ပဏီတစ်ခုကမြန်မာစံကုန်သည်တွေစီကောင်ကြံ့ဝေတန်ပေါင်းတသိန်းကျော်တန်ဖိုးရှိရဲလိန်လယ်မှုဖြစ်ပွားခဲ့ရတဲ့ပတ်သက်လို့အရေးယူနိုင်အောင်စီစဉ်နေရလို့လဲမြန်မာကုန်သည်တွေကပြောပါတယ်။တန်တပန်ရေးရဖြည့်ရှင်းလို့မရရင်ဥပဒေကြောင်းအရဖြည့်ရှင်းဖို့ပြင်ဆင်ထားရလို့လဲမြန်မာကုန်သည်တအုပ်ဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်။ဝေလေခါနဲ့လူတွေကိုစီရင်ကောက်စီရင်ရပြီဆိုရင်သူကစီပိုင်းနဲ့ကုတောင်းရကျောင်းပေါ်ယူပြီးရေးဆောင်တော့တင်ပြမယ်တင်ပြအခုလူတောင်းတယ်ဒီလိုဒီလိုတော့ဖြစ်ပါလေဒါလေးကျွန်တော်တို့ကိုကျွန်တော်တာဂက်တပန်ကဆွေးနွေးပေးပါဆောင်ရွက်ပေးပါဆိုပြီးတော့ဒီဘက်တိုင်းကမှရှိတဲ့တရုတ်တန်ရုံကတစ်ဆက်ပြန်ပြီးတရားဆွဲတဲ့တရားဆွဲမယ်ကြွတောင်းတဲ့တောင်းမယ်လိုက်တဲ့လာရပါပေါ့အဲ့လိုတော့စီစဉ်ထားရတယ
်နေဆက်ကုံတွေရေးတရုတ်နိုင်ငံကအကောင့်တွေဖော်နေတဲ့ခေတ်သက်ပိုးလမ်းမှာစီမံကိန်းတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလတုန်းကလည်းမြန်မာသမ္မတဦးဝင်းမြင့်တရုတ်သမ္မတရှီကျင်းပင်တို့ဆွေးနွေးခဲ့ကြသလိုယူနန်ပြည်နယ်ကုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးရာရှိရွေနဲ့တရုတ်ဒေသခံအာနာပိုင်ရွေနဲ့လည်းနေဆက်ကုံတွေရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးကကုံတွေပတ်နိုင်ငံတစ်ခုဖြစ်ပြီးနှစ်နိုင်ငံကြားကုံတွေမှုပမာဏဟာလည်း2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိကြောင်းမြန်မာနိုင်ငံကုံတွေရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ဒီမှာရှင်းသထားပါတယ်။
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ပြနေပါတယ်။အခုတော့တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းဥက္ကဋ္ဌဦးအောင်မျိုးသူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
။အဓိကတော့ဒီကယ်လီဖိုးနီးယားမှာအခု COVID-19 ကူးစက်မှုကအရန်ကိုပြန်ပြီးမြင့်တက်လာတဲ့အနေအထားမှာပေါ့နော်။ဟိုပြည်နယ်အုပ်ချုပ်ရေးမှူးဘက်ကနေပြီးတော့ဒီလော့ကဒေါင်းပြန်လုပ်မယ်နောက်ညမထွက်ရအမိန့်နေချက်ချင်းထုတ်ပြန်ကြေညာတာတွေပါလေလဲရှိလာတဲ့ခါကြတော့လေဒီအဲ့ဒီမှာရှိနေတဲ့မြန်မာတိုင်းဝိုင်းနေနဲ့ရောဘလို့အခြေအနေတွေရင်ဆိုင်နေရလဲရှင
်ဟုတ်ကဲ့အခုကျွန်တော်တို့ပေါ့နော်ဒီနေ့သတင်းမှာပဲကျွန်တော်တို့ဒီ LA County တခုမှာပဲကူးစက်တဲ့ new case ကို1000ကျော်ပါတယ်ခင်ဗျာဒါပေမဲ့သူရဲ့ဟောပေါ့သုံးရှုံးမှုလူကြီးရတော့25ယောက်ဆိုတော့နံပါတ်အနေနဲ့အရင်နေပြီမဲ့ကူးစက်မှုအရင်များတော့ကျွန်တော်တို့ဒီမှာအခုရှိနေတဲ့အဲဗမာလူမျိုးတွေအတွက်ပေါ့နော်တယောက်နဲ့တယောက်တွေ့ရင်တတိထားဖို့ဟိုလူကြီးတွေအပြစ်မထွက်ဖို့ဆိုပြီးတော့အလုံးရဲ့စိတ်ကတော့တော်တော်ကို pressure နဲ့ဟိုစိတ်ပင်ပန်းစွာနဲ့နေရတဲ့အခြေအနေတခုတော့ဖြစ်နေပါတယ
်အခုဆိုလို့ရှိရင်ပေါ့နော်ဟိုအမေရိကမှာအထူးသဖြင့်ကယ်လီဖိုးနီးယားမှာပြန်ပြီးတော့ကူးစက်တဲ့နှုန်းကမြင့်တက်လာတဲ့အနေအထားဖြစ်နေတာပေါ့နော်ကယ်လီဖိုးနီးယားမှာနေထိုင်သူတွေအတွက်ကြတော့ဘလို့အခက်အခဲတွေထပ်ပြီးတော့ကြုံရလဲရှင်အလုံးလက်မဲ့တွေဖြစ်သွားသလားဒါမှမဟုတ်ရင်ဘလို့အကန့်အသတ်တွေရှိနေလဲအခက်အခဲတွေရှိနေလဲရှင်
ကျွန်တော်ပတ်ဝန်းကျင်မှာတော်တော်များများအလုပ်သူတို့ရဲ့အလုပ်မှာဒီ lay off တွေဖြစ်လာတယ်ဆိုတာတို့တန်ကန်ကောင်းလို့ငါမပါသွားဘူးပေါ့နော်အဲ့လိုကျွန်တော်တို့ပတ်ဝန်းကျင်မှာကျွန်တော်ရဲ့မိတ်ဆွေ14 5ယောက်ရဲ့ပတ်ဝန်းကျင်မှာတော်တော်များများနေရာမှာ lay off တွေရှိတယ်ဆိုတာကိုကျွန်တော်ကြားရတယ်ကျွန်တော်ကကန်ကောင်းထောက်မှဆိုပါရင်ကျွန်တော်ရဲ့အလုပ်မှန်ဒီအသားတောက်ရဲ့လုပ်ငန်းဖြစ်နေတဲ့အတွက်ဒီကျွန်တော်တို့အလုပ်ရဲ့ကျွန်တော် company မှာအခုချိန်ထိကျွန်တော် lay off တယောက်မှလည်းမတွေ့ရသေးသလိုဟိုကျွန်တော်တို့ဒီလုပ်ပြီးတွားလာတာကျွန်တော်တို့နည်းနည်းအခက်အခဲရှိတာပေါ့နော်ဒီ social distance လို့ပြောရုံနဲ့ ဟိုလောက်ကန်ရတာလေးကနည်းနည်းအခက်ခဲရှိတယ်ကျွန်တော်ရုံးနေမှာလဲ 20% ပဲရုံးကိုလာလို့ရတဲ့အတွက်လူတွေအဝေး remote နဲ့အလုပ်လုပ်ရတာဆိုတော့တော်တော်အခက်ခဲရှိပါတယ်ကျွန်တော်တို့တယောက်နဲ့တယောက်ဆက်သွယ်မှုတို့အလုပ်ကတော်တော်ကြီးကို delay လည်းဖြစ်ပါတယ်ကျွန်တော်တို့အလုပ်လုပ်ရတာတော့အဆင်မပြေတာတော့အမှန်ပါပဲခင်ဗျအ
ဲ့တော့အခုလို့လေဟိုကယ်လီဖိုးနီးယားပြည်နယ်မှာအခု lockdown အမိန့်ထုတ်လိုက်တဲ့ဟာကသူကဟိုပြည်နယ်တစ်ခုလုံးရဲ့85ရာခိုင်နှုန်းလောက်ကိုအကျုံးဝင်မှာဆိုတဲ့အခါကျတော့အဲ့ဒီမှာပေါ့နော်ဒီ lockdown ထုတ်ပြန်မှုပေါ့ဒေတာခန်ကြီးရဲ့တုံ့ပြန်မှုရောဘယ်လိုတွေ့ရလဲရှင
်ကျွန်တော်ကိုယ်လေးပေါ့နော်တွေ့ရတာလောက်ကတော့ဒီကျွန်တော်တို့ဘက်မှာရှိတဲ့ဒီ Pasadena City ဆိုတာကကျွန်တော်တို့အဲ့ဥပဒေကို ban လုပ်ပါတယ်သူတို့လက်မခံပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကစီးပွားရေးသူတို့ရဲ့များသောပြည် ICP က restaurant တွေများတယ် downtown Pasadena downtown ဆိုတာတကယ်လို့စီကားတဲ့ညနေပိုင်းစီကားတဲ့မြို့လေးတစ်ခုပေါ့နော်သူတို့စားတောက်ကုန်လုပ်ငန်းတွေပထမ outdoor ကိုလက်ခံပါတယ်လို့ပြောတဲ့အခါမှာသူတို့ရဲ့ invest ကိုထုတ်ပြီးတော့သူတို့ outdoor အတွက်စားလို့ရအောင်လို့သူတို့တိတ်တိတ်ချာချာပတ်စံပေါင်းတောင်းချီပြင်ဆင်ပြီးတော့မှအခုဒီ email ကိုထုတ်လိုက်တဲ့အခါကျတော့သူတို့ရဲ့စီးပွားရေးအရာသူတို့ရဲ့ restaurant တွေလို့တမစားတောက်ကုန်လုပ်သမားတွေကသူတို့မေယာနဲ့ဟာတွေ့ဆုံပြီးတော့ကျွန်တော်သိတဲ့လောက်အခု Pasadena City ကအဲ့အမိန့်ကို ban လုပ်ထားပါတယ်သူလက်မခံပါဘူးဟိုနောက်ပြီး Orange County ကလည်းလက်မခံဘူးလို့ကျွန်တော်လောလောဆယ်ကျွန်တော်တို့ကြားနေရပါတယ်အဲ့တော့ပြည်သူတွေကတော့ကျွန်တော်တို့ဒီစီးပွားရေးပေါ့နော်လူတွေကအခုအလုပ်လက်မဲ့ဖြစ်တဲ့ EDD ရှောက်ရတဲ့အခက်အခဲတွေရှိလာကြတယ်စားဖို့တောက်ဖို့နေဖို့ဆိုတာလည်းရှိနေအခါကျတော့ကျန်းမာရေးဒီအရေးကြီးတော့လဲမိသားစုစားဖို့နေဟိုပါပြန်ပြီးစဉ်းစားလာတဲ့အခါကျတော့ကျွန်တော်တရားတွေ့ရတဲ့လောက်ကတော့ 30% လောက်ကလူတွေကတော့တော်တော်ကိုဟိုလက်မခံနိုင်ဘူးဖြစ်နေပေါ့နော်ပဋိဌာန်းနေဒီ social distance နေလို့ရလို့ယောဂမကူးဘူးဆိုတာမှန်ခဲ့လို့ရှိရင်ဘာဖြစ်လို့ lockdown လုပ်เสียလို့လဲပေါ့နော်ဒါမျိုးလေးတွေတော့စကားတွေကတော့သူတို့ထွက်လာပါတယ
်ကယ်လီဖိုးနီးယားမှာရောကျမတို့ဒီမြန်မာမိသားစုတွေကြမြန်မာအတိုင်းဝိုင်းနေကြမှာ covid ကူးစက်ခံရပြီးတော့ပြန်ကောင်းလာတာတွေမျိုးရှိတယ်လို့နောက် covid ကူးစက်ခံရပြီးတော့ပေါ့နော်ဆုံးပါသွားတာမျိုးတွေရောအဲ့ဒါမျိုးတွေရောဘယ်လောက်ထိရှိနေလဲရှင်
ကျွန်တော်ပတ်ဝန်းကျင်မှာကိုဗစ်လေးကူးပြီးတော့ပြန်ကောင်းလာတဲ့လူဆိုတော့ဟုတ်ကဲ့ကျွန်တော်တို့တွေ့ရပါတယ်ကြားရပါတယ်ဒါပေမဲ့ကျွန်တော်ပတ်ဝန်းကျင်မှာကိုဗစ်ကြောင့်ဆုံးရှုံးသွားရတယ်ဆိုတော့ကျွန်တော်မကြားသေးပါဘူးကျွန်တော်တို့ဒီမှာတိုင်ဝိုင်းနေရလေသူကလူကြီးအသက်ကြီးတဲ့လူကြီးယောဂနဲ့ပဲဆုံးသွားတာပဲကျွန်တော်တို့တွေ့ရပါသေးတယ
်အခုဒီ COVID-19 ယောဂအတွက်ကိုကာကွယ်ဆေးတွေထွက်လာတော့မှာပေါ့နော်ဒီဇင်ဘာထဲမှာဆိုတော့အခုအဲ့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အဲ့ဒီဘက်မှာဒေတာကန်ဒီကယ်လီဖိုးနီးယားဘက်မှာရောမျှော်လင့်ချက်တွေဘယ်လိုရှိကြလဲရှင်
ဒီစိနေပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ governor ကိုတိုင်ကဒီ federal ကအပရူဗ်လုပ်တာတော့မှသူကသူ့ရဲ့ medical team ကအပရူဗ်လုပ်ရင်သူကကျွန်တော်တို့ california လူသားလူတို့ကိုဟိုကမလုပ်ဘူးလို့ပြောတယ်ဗျ officially သူအမိတ်မှာမိကုံးမှာသူပြောထားပါတယ်ဆိုတော့ကျွန်တော်ထင်တယ် federal ကခွင့်ပြုတာတော့မှကျွန်တော်တို့ရဲ့ governor team ရဲ့ခွင့်ပြုချက်ကိုကျွန်တော်ပြန်ဆောက်ရမယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီဟိုအမြန်မြန်ထွက်ပါသေးလို့ဆူတောင်းပေမဲ့လည်းသူများ state design တော့ကျွန်တော်တို့ဘက်မှာနည်းနည်းတော့များကြာမလားလို့ပဲကျွန်တော်အနေနဲ့ဆိုရင်ဖြစ်ပြီးပါတယ်
။တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းဥက္ကဋ္ဌဦးအောင်မျိုးသူကဆက်သွယ်နေနိုင်ရတာပါရှင
့်။ VOA မေဂန်တန်ကအင်္ဂါနေ့မနက်ခင်းသတင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောင်းလို့တင်ပြပေးသွားပါမယ်။ပြကရဲ့ဆဲချင်းမှာရခိုင်ဒေတာမှာရွေးကောက်ပွဲမျှော်လင့်ချက်တွေမြင့်တက်လာစေတယ်ဆိုပြီးတော့ရေးသားဖော်ပြထားတဲ့ Substrain Strategy ရဲ့ The Development Online သတင်းစာကဆောင်းပါးကိုကျွန်တော်အောင်မြတ်သူကဦးစွာတင်ပြပေးရှင်ပါတယ်။အရေးကြီးဆုံးအခက်အခဲဖြစ်တဲ့ပြကရဲ့ဆဲရည်ကတော့နေရာတကျဖြစ်သွားပါပြီ။ဒါပေမဲ့လို့စိန်ခေါ်မှုတွေအများကြီးကျန်နေသေးတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ8ရက်ရွေးကောက်ပွဲပြီးပထမအဦးဆုံးတိုးတက်မှုတရအနေနဲ့နိုင်ငံရဲ့အနောက်ဘက်ခြမ်းမှာစစ်ပွဲတွေခေတ္တရပ်ဆိုင်သွားခြင်းပဲဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ကျားရှိပဋိပက္ခနဲ့တိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်း၉မြို့နယ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့အခြေအနေမျိုးမရှိတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကရွေးကောက်ပွဲဖျက်သိမ်းခဲ့ပါတယ်။အခုအခါမြန်မာစစ်တပ်နဲ့ AA တို့အကြားပုံမှန်လှုပ်ရှားလို့ဆိုမျိုးမဟုတ်ဘဲပေါ်ပေါက်လာတဲ့အပြစ်ကရဲဆဲမှုကရွေးကောက်ပွဲတွေကျင်းပဖို့တကားတစ်ချက်ဖွင့်လိုက်တယ်လို့ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒါနှစ်နှစ်ကျော်ကာလအတွင်းရခိုင်ဒေသမှာပထမဦးဆုံးအကြိမ်သတင်းတန်တွေတိတ်ဆိတ်သွားခြင်းပဲဖြစ်ပါတယ်။ဂျပန်နိုင်ငံကဒီနှစ်ဖွဲ့အပြစ်ရဲ့စကားပြောဖို့အတွက်အဓိကအခမ်းအနားပါဝင်ခဲ့တာပါတမရော်ကာဝေးဦးသူချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဂျပန်ငြိမ်းချမ်းရေးထူးသန့်တမန်ဆာဆာကာဝါယိုဟီကိုရခိုင်မြောက်ပိုင်းမှာရက်ဆိုင်ထားတဲ့ရွေးကောက်ပွဲတွေပြန်လည်ပြုလုပ်နိုင်ဖို့အတွက်ရခိုင်လက်နက်ကိုင်တပ် AA တန်ချင်းကပ်ဖို့တောင်းဆိုခဲ့လို့ဆိုပါတယ်မြန်မာငြိမ်းချမ်းရေးမှာကာလာတာရှိတတကြွကြွပါဝင်ခဲ့တဲ့ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့အကြီးအကဲလည်းဖြစ်တဲ့ဆာဆာကာဝါဟာစစ်ပေးတံခံနေရတဲ့ရခိုင်မိနယ်ကမြို့နယ်တွေကိုလည်ပတ်ခဲ့ပြီးတော့ဒေသခံလူထုမျိုးနဲ့ရွေးကောက်ပွဲကျင်းပရေးကော်မရှင်အပါအဝင် Organizational Party AMP စတဲ့ပါတီကိုယ်စားလှယ်နဲ့လည်းတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုပြီးမျိုးတော်စစ်တွေမှာလုပ်တဲ့ဒေသရှင်လင်းပွဲမှာ Sasakawaga. နောက်နှစ်ဆယ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုရင်ဂျန်နဲ့ကိုမျိုးနယ်မှာလည်းရွေးကောက်ပွဲလုပ်ဖို့အရေးကြီးပါတယ်ပြောဆိုသွားပါတယ်သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြည်တော်စုရွေးကောက်ပွဲကော်မရှင်ယုံကိုစလဲတို့နဲ့လည်းတွေ့ဆုံခဲ့ပြီးအဆိုပါခီးစဉ်တွေအတွက်အသေးစိတ်ကတော့ထုတ်ပြန်ကြေညာတာမှမရှိခဲ့ပါဘူးဆဆကဝါရဲ့အဆိုအရလူနည်းစုလက နဲ့လက်ရှိအာဏာရပါတီ NLD ထိခိုက်နေနာစေမဲ့ရွေးကောက်ပွဲမျိုးကိုလှုပ်ဖို့ဆန္ဒမရှိဘူးလို့ဝေဖန်သူတွေကထောက်ပြကြပါတယ်။ရခိုင်ပြည်နယ်ထဲမှာပြည်ပခါတွေဖြစ်ပွားနေတဲ့ဒေသတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေလုပ်ဖို့ခက်ခဲတယ်လို့မှတ်ချက်ပေးထားပြီးအိုးရင်စွန့်ကွာထွက်ပြေးသူ 2,600 ကိုဘယ်လိုပြန်လည်နေရာချထားပြီးမဲပေးစေမလဲဆိုတာကိုအဲ့ဒီစိန်ခေါ်မှုတွေကတစ်ခုဖြစ်ပြီးရွေးကောက်ပွဲကိုအကောင့်တယ်ပေါ်လေးလာစောင့်ကြည့်မဲ့ဒေသနာအုပ်ချုပ်ရေးပျက်စီးနေတာလည်းနောက်ထပ်အခြားစိန်ခေါ်မှုတစ်ခုဖြစ်နေလို့ထောက်ပြထားပါတယ်။ပြေဆောင်ကို www.thediplomat.com မှာဝင်အောင်ဖတ်ရှုနိုင်ကြပါခင်ဗျာ
View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ရခိုင်ပြည်နယ်မှာတမ်ဒွန်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့ကြားနှစ်နှစ်နီးပါးစီရင်တိတ်မှမှုတွေမကြသေးခင်ကစရောပါလာနေသလိုဂျာဝင်စစ်စာညှိနှိုင်းဖို့ကြိုးပမ်းမှုတွေကြောင့်ငင်းချိုင်းအတွက်မျှော်လင့်ချက်တွေလည်းထပ်ပေါ်လာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကိုင်မင်းပခတွေကြောင့်နေရဆုံးခါခဲ့ကြတဲ့တိတ်နေရှိတဲ့ဒုက္ခတွေတွေနဲ့နိုင်ငံရေးအတိုင်းဝန်းကြားမှာငင်းချိုင်းအတွက်မျှော်လင့်ကြတာတွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုစည်းစီမှာတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါလနကံနိဗခတ်တွေကြောင့်လုံချုံရေးစိတ်မချရတဲ့ရခိုင်ပြည်နယ်ကနေရာတော်တော်များများမှာမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်အောင်အရှင်တွေဖန်တီးဖို့အေအေရခိုင်လက်နက်ကင်ဖွဲ့ကကန်လိုင်းထားတာကိုတမ်တော်ကကြိုဆိုလိုက်ပြီးတဲ့နောက်တိုက်ပွဲတွေညင်တက်နေတာသတင်း3ပတ်လောက်ရှိတော့ပါပြီ။စစ်ရေးတိမမှုတွေရောပွားလာရကရခိုင်ပြည်နယ်မြောက်ပိုင်းမှာလနကံနိဗခတ်တွေကြောင့်နေရာဆုံးခါတင်းချောင်နေကြတဲ့ဒေသခံ2000လောက်ထဲကတချို့ဟာလည်းနေရာပြန်နေကြပါပြီ။ဒါပေမဲ့လည်းကြံနေသေးတဲ့ဒုက္ခတွေအလုံးလုံချုံစိတ်ရှမှုရှိရှိနေရာပြန်နိုင်တဲ့ရှင်နေမျိုးထိဖြစ်လာအောင်တာဝန်ရှိသူတွေအလုံးဝိုင်းဝန်းကြိုးပမ်းစီရင်တယ်လို့ကြောက်တော်မျိုးနဲ့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီတက်တော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်။ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုကောင်းဆုံးနှိမ့်နိုင်ပြီးတော့သူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံခြုံခြုံနဲ့ဟိုပြန်ရောက်နိုင်အောင်တော့အမြန်ဆုံးနှိမ့်နိုင်ပေးဖို့မေတ္တာရက်တောင်းဆိုချင်ပါတယ
်ပြည်ထောင်နိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တဲ့အရှင်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ခုခုနဲ့ကျေးပါအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရပါတယ်။တိနေရှိတဲ့မေးစင်တာရှင်တွေရဲ့ခွင့်ရေးတာမကရွေးကောက်ပွဲမှာရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ခွင့်ရေးပါဆုံးရှုံးခဲ့ရတာကြောင့်ရွေးကောက်ပွဲတွေနှစ်မကုန်ခင်ပြန်လည်ကျင်းပနိုင်အောင်စီစဉ်ဖို့လည်းအေအေဖွဲ့ကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ရေးဂျောင်းဝင်စစ်စပ်ပို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမျိုးသားပြည်လဲတင်မြတ်ရေးဆိုင်ရာဂျပန်ဆိုရရဲ့ထုတန်တမန်ဆာဆာကာဝါယူဟေအီကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့ရှင်နေတဲ့ဖန်တီးဖို့လက်နက်ကင်ဖွဲ့တွေကြားစစ်စပ်ညှိနှိုင်းနိုင်ဖို့အရေးကြီးတယ်လို့ပြည်ထောင်လက်ကောင်ပိုင်းကရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်လာရှင်မှာပြောဆိုထားပါတယ်
။私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့အားဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လည်းဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းဆက်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်။
ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရဲခါပို့ဆောင်ရဲ့ပြန်လည်ယုံကြည်မှုဆက်လက်ထင်ထင်ရဲဆက်လာတဲ့အတွက်နိုဝင်ဘာလ25ရက်နေ့မှာတပ်မတော်စစ်မြေရာရှိတဲ့အွန်လိုင်းကဆွေးနွေးခဲ့ကြောင်းလည်းအေအေဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ရဲ့တပ်မတော်နဲ့လူချင်းတိုက်ရိုက်တွဲဆုံဆွေးနွေးဖို့ညှိနှိုင်းနေတယ်လို့လည်းပြီးခဲ့တဲ့ဗုဒ္ဓဦးနေ့မှာအေအေဖွဲ့ကထုတ်ပြန်ခဲ့တာပါ။ တမတော်ကလည်းရခိုင်ပြည်နယ်မှာပဋိပက္ခတွေဆုံးသတ်ဖို့ဖွေးစည်းတချို့နဲ့လူပေါ့ကူတွေဂျောင်းဝင်စစ်ဆေးပေးနေတဲ့အကြောင်းမကြာသေးခင်ကပဲတီးပြပြောဆိုထားပါတယ်။ဘေးဖွေးစည်းတဲ့လူပေါ့ကူတွေဆိုတာကိုထောက်ဖို့မပြောပေမဲ့လက်တလောရခိုင်ပြည်နယ်ရဲ့ဂျောင်းဝင်ဖြစ်ရှင်ဖို့ကြိုးပမ်းနေတဲ့ထေမှာတော့ဂျပန်ဆူရရဲ့ထူးတန်တမန်ဆာဆာကာဝါကိုတိတိတတာတွေ့နေရပါတယ်။အရင်ကမြန်မာနိုင်ငံညင်းချမ်းရဲ့လုပ်ငန်းစဉ်တွေမှာဂျောင်းဝင်စစ်ဆေးသူဖြစ်ပါဝင်လေးရှိတဲ့တယောက်နိုင်ငံကိုယ်စားလှယ်တွေကိုတော့ဒီဒီချိန်မှာတိတ်မတွေ့ရပါဘူး။ရခိုင်ပြည်နယ်ကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဒေါ်အင်းနှုံးစင်ကတော့ဂျပန်နိုင်ငံထူးတန်တမန်ရဲ့ဂျောင်းဝင်စစ်ဆေးမှုနောက်ပိုင်းတွေ့ရတဲ့ရှင်တွေပေါ်တူတက်မှုလက္ခဏာတစ်ခုဖြစ်မြင်ပါတယ်
။အားရရမရဘူးဆိုတာတဲ့ဖြစ်စဉ်ရဲ့တူတက်မှုကိုကျွန်တော်တို့သုံးသပ်ရင်တော့ပထမတော့အစိုးရကငင်းချမ်းရေးအတွက်ဖိတ်လိုက်ရင်လည်းတရုတ်အစိုးရကကမကထလုပ်ပြီးတော့ဟိုနေရာတွေကအစလမ်းကြောင်းတွေကအစခေါ်ယူရေးလာပြီးတော့တွေ့ဆုံကြတယ်ဒါပေမဲ့သွားနေရင်တန်တယ်လေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တယ်အဲဆွေးနွေးနေရင်လည်းဒီတိုင်းဖြစ်တယ်မကြင်မလဲပြီးနဲ့ပြန်သွားတော့လဲပြန်ပြီးတော့ဖြစ်တယ်ဆိုတော့အဲ့ဒီဆွေးနွေးခြင်းတွေဟာဟိုအပေါ်ယံကြောအလုပ်သဘောသဘောမျိုးပဲဖြစ်နေတယ်ဆိုတော့လူတွေကခံစားခဲ့ရတယ်ပေါ့လေအဲခေါ်လို့တာခေါ်တာပါခေါ်နေရင်လည်းတန်တယ်ဆိုတော့တိတ်အလုပ်ကင်အဆောင်ရွက်နဲ့ပဂရိမြေပြင်အနေထားတွေနဲ့ဟိုစန့်ကျင်ဖက်ဖြစ်နေတဲ့အနေထားဒါပေမဲ့အခုမစ္စတာဆက်ဆကောဝါကဟိုအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့AULA ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြမတက်မတော်ကအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေထားတွေကိုကြုံရတယ်ဆိုတော့ချေကငင်းချိုင်းဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေထားဟာဟိုငင်းမြင်အားဖြင့်ငင်းချမ်းတဲ့အနေထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါတယ်
မြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့ထူးတန်တမန်ဆာဆာကာဝါဟာရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ6ရက်နေ့မှာတုန်းကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဘူချုံမှုကြီးမင်းအွန်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်ကိုဘက်ကယောဂအပါဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကြတွေးတွေနဲ့ပတ်သက်လို့လည်းဆင်နွေခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးအီရှီယိုမာယုယာမနဲ့တူရခိုင်ပြည်နယ်ကိုရောက်လာတဲ့ဂျပန်ထူးကိုယ်စားလှယ်ဟာစိတ်ဓာတ်သင့်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တုံနဲ့ဘူတီတောင်မြို့နယ်ကရှင်နေကျော်ကိုလည်းတွားရောက်ကြေခတ်ခဲ့ပါတယ်
လက်ရှိမှာတော့ဒီဒေတာမှာဒီနှစ်ဖက်တိုက်ပွဲတွေလည်းရဆိုင်နေတာကြောင့်ရွေးကောက်ပွဲပြန်လုံးမယ်ဆိုလို့ရှိရင်လုံးလို့ရတဲ့အနေထားရှိတယ်လို့ဒီကဒေတာခန့်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ဒီဂျပန်နိုင်ငံရဲ့မြန်မာနိုင်ငံမျိုးသားပြန်လည်တင်မြတ်ရဲ့အထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါယူဟေကိုတိုင်းဒီဒေတာကိုလာရောက်ပြီးတော့ဒီကဒေတာခန့်တွေနဲ့တွေ့ဆုံပြီးတော့ဒီမှာရွေးကောက်ပွဲလုံးမရလုံးလို့ရမရဆိုတာမျိုးသူ့အနေနဲ့လာကြည့်တော့တာမျိုးလေးရှိပါတယ်ခင်ဗျာ
MB Party ပြောခွင့်ရတော့အင်းနိုစင်ကတော့ဂျပန်ဆူရရဲ့ငင်းချမ်းရဲ့ထူးကိုယ်စားလှယ်ဆာဆာကာဝါရဲ့ဂျောင်းဝင်စစ်ဆေးညှိနှိုင်းမှုကလည်းရခိုင်ပြည်နယ်မှာငင်းချမ်းရဲ့တည်ငြိမ်မှုရဖို့မျှော်လင့်နေပါတယ်
။ဒီရွေးကောက်ပွဲဆောင်ရွက်နိုင်ဖို့အတွက်ဒီငင်းချမ်းရအောင်လုံခြုံရေးရအောင်ဂျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အဲဂျပန်နိုင်ငံရဲ့ကိုယ်စားလှယ်အထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါရဲ့လုပ်ရက်တွေကိုကျမတို့ကြိုဆိုရခြင်းဖြစ်ပါတယ်။ဖြစ်လာပါစေလို့လည်းကျမတို့ဆုတောင်းပါတယ်။
ရခိုင်လက်နက်ကန်အဖွဲ့ရဲ့ငင်းချမ်းရဲ့ကန့်လန့်ချက်ကိုကြိုဆိုလိုက်ပြီးတဲ့နောက်ပိုင်းမှာတပ်မတော်ဘက်ကအရင်လိုအဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်သုံးနှုန်ပြောဆိုတာမျိုးမတွေ့ရတော့တယ်လို့တပ်မတော်ပြောခွင့်ရသူဘူချောက်ဇော်မင်းထွန်းကလည်းအရင်တုန်းကငင်းချမ်းရဲ့လုပ်ငန်းစဉ်တွေမှာမတရားသိမ်းဖြစ်ကျင်းနာထားတာတွေကိုသိဖြက်ခဲ့မှုတဲ့အစဉ်လာတွေရှိခဲ့ကြောင်းပြီးခဲ့တဲ့လက်ကွန်ပိုင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါတရှင်တဲမှာပဲ NLD မျိုးသားဒီမိုကရေစီဖွေးလျှော်ဥဆောင်တဲ့အစိုးရကတော့အဖွဲ့ကိုအကြမ်းဖက်ဖွေးစည်းဖြစ်သုံးနှုန်းနေစေဖြစ်ပြီးဖန်စီထားတဲ့ရခိုင်ပြည်နယ်ကပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းပြန်လှည့်ဖို့တောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
တော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးကလာမယ့်နှစ်အတွင်း 4.2 ရာခိုင်နှုန်းထိဖွံ့ဖြိုးလာပြီးပြန်လည်ဥမော်လာမယ်လို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OECD ကခန့်မှန်းထားပါတယ်။ဒီဖွံ့ဖြိုးမှုထဲမှာအများစုကတော့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းခန့်မှန်းပါတယ်။အပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်။အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း36နိုင်ငံပါ OECD အဖွဲ့ကြီးကစီးပွားရေးဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်မှုတိုးတက်ရေးအတွက်လိုအပ်တဲ့မူဝါဒတွေချမှတ်နိုင်ရေးရည်ရွယ်ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့သက်တမ်းကနှစ်ပေါင်း60ကျော်ရှိပါပြီ။ကိုရိုနာကပ်ဘေးရောဂါနဲ့ကြုံရတဲ့အခု2020ပြီးနှစ်မှာ 4.2 ရာခိုင်နှုန်းကျဆင်းခဲ့တဲ့ကမ္ဘာစီးပွားရေးကလာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းဒီဇင်ဘာလ1ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OECD ရဲ့အတွေ့အမှုချုပ်အန်ဂျယ်ဂူရီယာကပြောဆိုသွားတာပ
ါ Now for the first time since the pandemic hit in early 2020 we have hope
2020အစောပိုင်းမှာကာယောဂါကြာရောက်ခဲ့ပြီးနောက်ပထမဆုံးအနေနဲ့မျှော်လင့်ချက်ရှိပါပြီကာဝေးစင်းနဲ့ပတ်သက်ပြီးသတင်းကောင်းတွေကြောင့်အကောင်းမြင်မျှော်လင့်ချက်တွေပိုရှိလာသလိုကျွန်တော်တို့အားလုံးခံစားနေရတဲ့မတိကျမရေရာမှုတွေကိုလည်းတနည်းတစ်ပုံရောပါသက်သာစေပါတယ်မျှော်လင့်ချက်ရှိတယ်ဆိုပေမဲ့လည်းအခက်အခဲကနေမကျော်လွှားနိုင်သေးပါဘူးနိုင်ငံအများပြားဟာလက်တလောဗိုင်းရပ်စ်ကူးစက်မှုများလာတဲ့အရေးကင်တွယ်နေရပါတယ်ဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်နိုင်ရေးအကန့်အသတ်တွေပြန်လည်ချမှတ်လာရတာကစီးပွားရေးပြန်လည်ဦးမော့ခဲ့တာကိုမှေးမိန်သွားစေပါတယ်
နိုင်ငံတော်မြန်မာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကဒုတိယတကြိမ်ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းတဲ့အကြောင်း OECD အဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကအခု2020ပြည့်နှစ်မှာ 4.2 ရာခိုင်နှုန်းရော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းတိုးတက်ပြီး2022ခုနှစ်မှာတော့ 3.9 ရာခိုင်နှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်။ဥရောပတစ်လွှားနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြိမ်ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစက်တင်ဘာလတုန်းကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။တကဘာလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးမှုရှိမယ်လို့ခန့်မှန်းပေမဲ့လည်းနိုင်ငံတော်များများမှာတော့ဖွံ့ဖြိုးမှုညော့နေနေဦးမယ်အကြောင်း OECD ရဲ့အတွင်းမှုချုပ်အန်ဂျယ်ဂရီယာကအခုလိုပြောပါတယ်
။ Now on the face of it our projection for global GDP growth in 2021
ဒီအချိန်မှာ2021ခုနှစ်အတွင်းကမ္ဘာတစ်လွှားအသင်းထုတ်လွှင့်မှု GDP က4.2 ရာခိုင်နှုန်းပုံမျိုးမှုရှိမယ်ဆိုတော့ကျွန်တော်တို့ရဲ့ခန့်မှန်းချက်ကတိတ်ပြီးကောင်းတယ်လို့ရှင်းပြရပါတယ်။ဒီလိုပုံမျိုးမယ်ဆိုပေမဲ့လည်း OECD အဖွဲ့ဝင်နိုင်ငံအားလုံးညီပါးမှာတော့2021ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏနဲ့ညွန်နေနေစေဖြစ်မှာပါ။2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လွှားအသင်းထုတ်လုပ်မှု GDP ကဒေါ်လာ9ဘီလီယံလောက်ရော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကာယောဂါမတန်ရင်ကခန့်မှန်းချက်တဲ့ရော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့3ပုံတစ်ပုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကလွန်ကြီးမားပါတယ်ကာယောဂါဘေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပါ
ကမ္ဘာတစ်လွှားအသင်းကုန်ထုတ်လုပ်မှုတစ်ခုလုံးကတော့2020ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတန်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်မှမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ်2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ဘေးမတန်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက် 900 ခန်းနှုန်းလောက်ရော့ကျနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည့်နှစ်မှာတော့တရုတ်တနိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည့်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတော့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး။2021ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက800ရာခိုင်နှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ရာခိုင်နှုန်းကိုရွတ်သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါတယ်။ OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကအခုလိုပြောပါတယ်။
You can see China, which together with Korea is weathering
the crisis. ဒီနေ့ကိုရီးယားကိုကြည့်မယ်ဆိုရင်ကယောဂဘေးအခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်။ဒါကြောင့်ကမ္ဘာဖွံ့ဖြိုးမှုမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ်။
ကိုဗစ်ကာကွယ်ဆေးတွေထွက်လာတဲ့ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကထိထိရောက်ရောက်လုပ်ဖို့လိုအပ်မယ်လို့လည်း OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကဆက်ပြီးပြောပါတယ
် Vaccine developmentsHave a right faster than
expected. ကောက်ကွယ်ဆေးစံတဲ့တိုးတက်မှုတွေကခမန်းထရတဲ့ဆော်ပြီးထွက်ပေါ်လာပြီးဒါကတကယ့်သတင်းကောင်းတွေပါ။မူဝါဒချမှတ်မဲ့သူတွေအနေနဲ့ပုံမှန်အခြေအနေအတိုင်းပြန်ဖြစ်လာစေဖို့အတွက်လုပ်ရမယ့်ကိစ္စတွေကိုထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဆိုလိုတာကတော့အများပြည်သူကျန်းမာရေးစောင့်ရှောက်မှုကိုပိုးပြီးတော့ကောင်းမွန်အောင်လုပ်ဖို့နောက်ကောက်ကွယ်ဆေးအတွက်ပူးပေါင်းဆောင်ရွက်စီမံပြီးတက်နိုင်သလောက်အမြန်ဆုံးနဲ့နောက်စိတ်ချလက်ချနဲ့ကြေကြေပြန့်ပြန့်ရအောင်လုပ်ကြပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးနိုးထစေရေးအစီအစဉ်တရက်သဘောတူညီမှုရနိုင်တယ်ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ 3.9 ရာခိုင်နှုန်းရော့ချပြီးတဲ့နောက် 2021 ခုနှစ်မှာဖွံ့ဖြိုးမှု 3.2 ရာခိုင်နှုန်း 2022 ခုနှစ်မှာ 3.5 ရာခိုင်နှုန်းရှိလာနိုင်ပါတယ်ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု9.5ခိုင်နှုန်းရော့ချနိုင်ပြီး2021ခုနှစ်မှာတော့3.6ခိုင်နှုန်းဖွံ့ဖြိုးမှု2022ခုနှစ်မှာတော့3.3ခိုင်နှုန်းပြန်လည်ဖွံ့ဖြိုးလာနိုင်ကြောင်းလည်းသုံးသပ်ခန့်မှန်းထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မောမှာလူတွေတတ်တိုက်ဝဝနဲ့အလုပ်လုပ်ကြတဲ့လုပ်ငန်းတွေထဲမှာ fashion modeling လုပ်ငန်းလည်းပါဝင်ပါတယ်။ကုန်ပစ္စည်းကြော်ငြာ campaign တွေ fashion show တွေစသဖြင့်လုပ်ကြတဲ့အခါမှာ model တွေအပြင်သက်ဆိုင်ရာကျွမ်းကျင်မှုအလိုက်ဝိုင်းပြီးတော့ဖန်တီးကြရတာဖြစ်ပါတယ်။ covid ကရောဂါဖြစ်လာပြီးတဲ့နောက်မှာတော့ဒါရီအလုံး new normal အခြေအနေအသစ်ကိုပြောင်းလဲသွားပါတယ်။ဥပမာကုန်ပစ္စည်းကြော်ငြာတွေကို model တွေရဲ့ social media လူမှုကွန်ရက်တွေပေါ်မှာကြော်ငြာစီရာမျိုးကအစားအခြေအနေအသစ်တွေဖြစ်လာတယ်လို့နိုင်ငံတကာမော်ဒယ်တယောက်ဖြစ်တဲ့ beauty ကပြောပြပါရယ်မော်ဒယ် beauty ကတော့ New York Fashion Week အပါအဝင်နိုင်ငံတကာ fashion ပွဲတွေနိုင်ငံတကာနာမည်ကြီးအမှတ်တရကုန်ပစ္စည်းကြော်ငြာတွေကိုမော်ဒယ်လုပ်ပေးနေသူမြန်မာနိုင်ငံက fashion model ဖြစ်ပါရယ
်အခု new normal မှာကြတော့ဗောနော်ညီမတို့ model ဒီ mini mini တွေအကုန်လုံးဒီ social media ကိုအားကိုးပြီးတော့ဟို product တွေကိုကြော်ညာကြတာအဲ့လိုမျိုးပုံများလာရပေါ့ social media ညီမဆိုရင်ကမြန်မာနိုင်ငံမှာဆိုရင်တော့ Facebook ကိုသုံးတာများပေါ့ Facebook ကနေအကုန်လုံးFacebook မှာ live လွှင့်ပြီးတော့ပစ္စည်းကြော်ညာတာတို့ကိုပိုင်းအကောင့်ကနေပြီးတော့ posting ပေးတာတို့အဲ့လိုမျိုးရှိရပေါ့နော်ညီမတို့ကကြတော့ဟိုမှာကြတော့နိုင်ငံညီမကြတော့ဟို Instagram သုံးတယ်ပေါ့နော်ညီမတို့လည်းအဲ့ဒီဟိုအဲ့ချိန်တော့ညီမလန်ဒန်ကညီမ agency ကလည်းတချို့brand တွေကိုပေါ့နော်ဒီ online ကနေ beauty ဒီဟာတော့ online မှာအကျညာပေါ့နော်ဒီဟာဒီပစ္စည်းကိုဒီဟာကိုသုံးပြီးတော့ online မှာတင်ပေးပါပေါ့
ဥရောပမှာ covid ကရောဂါစဖြစ်ချိန်က model beauty ဟာ britain နိုင်ငံ london မြို့မှာ modeling အလုပ်တွေကိုလုပ်ကိုင်နေချိန်ဖြစ်ပါတယ်အဲ့ဒီမှာသူကြုံတွေ့ခဲ့ရတဲ့ new normal အခြေအနေတွေ့ကြုံကိုလည်းအခုလိုပြောပြပါတယ်
ညီမကတော့ဒီအရင်ဆုံး first wave စတော့ကျွန်ညီမကအဲ့တုန်းကရန်ကုန်မှာမရှိသေးဘူးပေါ့နော်လန်ဒန်မှာရောက်နေတာပေါ့လန်ဒန်မှာဆိုရင်ညီမအလုပ်သွားတဲ့အခါမှာအရင်တော့ဆိုရင်ညီမက public transportation သုံးနေပေါ့နော်လုပ်သွားလို့ရှိရှင်အမှဒီ covid ဆဆချင်းဖြစ်တော့အကုန်လုံးကညီမ agency ကကားစီစဉ်ပေးရေဟိုရောက်လို့ရှိရှင်ညီမတို့ shooting မှာအကုန်လုံးလူတွေအကုန်လုံး short ချထားရေတယောက်နဲ့တယောက်ကိုလိုအပ်တဲ့လူလောက်ပဲထားထားရပေါ့နော်အရင်တော့ဆိုရင် shooting တခုမှလူတွေကအများကြီးပေါ့နော်ပုံမှန်ဆိုရင်တွေ့လို့ရှိရင်ဟာမင်္ဂလာပါဆိုပြီးတော့တယောက်နဲ့တယောက်ဖတ်ကြရပေါ့နော်နောက်ပိုင်းမဖတ်တော့ဘူးဘလို့အမှဘလို့နှုတ်ဆက်လဲဆိုတယောက်နဲ့တယောက်တထောင်ချင်းတိုက်ပြီးနှုတ်ဆက်တာတို့ခြေထောက်ချင်းခတ်ပြီးနှုတ်ဆက်တာတို့လို့အဲ့နှုတ်ဆက်တယ်ပေါ့နော်အဲ့ဒီ covid ဖြစ်ပြီးတော့ညီမသွားရဲ့ shooting ပုံတော်တော်များများတက်ရောက်ဖဲများရပေါ့နော်ညီမ model တီတယောက်ပြီးတော့တခြား photographer ရှိမယ်ဟို stylist ရှိမယ် makeup artist ရှိမယ်သူတို့ကတော့ mask နေတော့ဒါပေမဲ့ညီမကကြောင့် model ဖြစ်တဲ့ခါကျတော့ mask တက်လို့မရဘူးပေါ့နော်ညီမက makeup ပြင်တာခံရတယ်အဲဒီ shooting on set မှာကျတော့ညီမကတော့ mask မပါဘူးဒါပေမဲ့ဟိုအမြဲတမ်းညီမကိုလာပြီးတော့ hand sanitizer တို့ဟာတို့အလိုရလုတ်ပေးကြတာပေါ့နော
်ဟုတ်ဖြူတီးရပေါ့နော်တခြားဒီနိုင်ငံတကာ catwalk တွေမှာလည်းလမ်းလျှောက်တဲ့အတွေ့အကြုံတွေအများကြီးရှိပါတယ်ဆိုတော့အခုဒီနှစ်မှာကထူးထူးခြားခြားဘာဖြစ်လဲဆိုတော့ covid ဖြစ်တဲ့အချိန်မှာကဒီနိုင်ငံတကာ fashion show တွေပေါ့နော်ဒီ paris fashion show တို့ new york fashion show တို့အကုန်လုံးအဲ့ဒီဟာတွေရဲ့ကျင်းပနေကြအချိန်မျိုးမှာဖြစ်တဲ့အခါကျတော့သူတို့ကပုံမှန်လို့မကျင်းပနိုင်ဘူးဒီဥစား brand အတူတော်များများဆိုလို့ရှင်လည်းသူတို့ product အသစ်တွေကိုဟိုပုံစံအသစ်တွေနဲ့ပေါ့နော်ဒီလိုမျိုး catwalk မှာလောက်တာတော့မှာပဲတော်တော်လေးထူးထူးခြားခြားဒီ social distancing ပုံစံမျိုးအစ်စ်တွေနဲ့လောက်ရတယ်ပေါ့ဆိုတော့အဲ့လိုမျိုး covid ကြောင့်မဟုတ်လို့ပေါ့နော်ကိုယ့်အပေါ်ဘယ်လိုမျိုးတက်ရောက်မှုရှိတယ်ဆိုတာလည်းသိပြရစေရှင့
်ညီမကကြာတော့မဖြစ်လဲဆိုတော့ one year off လောက်လိုက်သလိုဖြစ်သွားတယ်ပေါ့နော်ညီမကတော့ကညီမဒီပြားနေပြီးတော့ဟိုပြန်သွားဖို့အရန်ခဲရင်သွားတယ်ပေါ့နော်ပြီးတော့ညီမဥမာညီမကဟိုဘက်ကနေပြီးခဲနင်းကိုဒီ client ကတော့စိတ်ဝင်စားရဒီ show ဒီ show အတွက်ညီမစိတ်ဝင်စားရဆိုပေမဲ့ covid ကညီမနိုင်ငံမှာဖြစ်နေရဆိုတဲ့ခါကြတော့လीညီမတို့တချို့ visa ရေညီမတို့ဘက်ကိုပိတ်တိုက်တာမျိုးရှိရပေါ့နော်ညီမဥမာ Paris က Collusion ကန်သွားလို့မယ်ဆိုပြီးညီမသွားလို့တော့ညီမကိုပြောရပေါ့နော်ဒီဟာဟိုတက်တန်းပြန်သွားသူမောင်ညီမကိုအခုအဲ့ဒါဒီ visa ကိုမဖွင့်ပေးသေးဘူးလို့ညီမကပြောရပေါ့နော်အဲညီမကဟိုဘက်မှာအလုပ်တွေညီမကိုခေါ်နေတော့မှညီမကမသွားလို့မရတဲ့အခြေအနေမှာရှိရပေါ့နော်အဲ့လိုမျိုးအခက်ခဲရှိရ
ဟိုဒီ fashion industry ပေါ့နော်ဒီ fashion လုပ်ငန်းလောကဆိုတာကအများအားလူတွေအများကြီးနဲ့ဟိုလုပ်နေရတဲ့ဟိုလောကတစ်ခုလောကလို့ပြောလို့ရပါဘာလို့ဆိုတော့ဥပမာ model တယောက်ဆိုလို့ရှိရင်လည်းသူ့ရဲ့နောက်မှာအဲသပင်ပြင်းတဲ့လူရှိတယ် makeup ပြင်းတဲ့လူရှိတယ်အဝတ်အစားပြင်ဆင်ပေးတဲ့လူရှိတယ်အဲ့လိုမျိုးတွေအများကြီးရှိရပေါ့နော် suit ဝေးပြီးတော့အလုံးဟိုလုပ်နေကြတာဆိုတော့အခု covid ဖြစ်သွားတဲ့အခါကျတော့ဒီအခြေအနေသက်မှာပေါ့နော်ဘယ်လိုမျိုးဖြစ်လာမယ်လို့ရောညီမအနေနဲ့မြင်ပါလဲရှင
်ဟာညီမအထင် internationally travel လုပ်ပြီးတော့သွားနေရမော်ဒယ်တွေအတွက်ကတော့တော်တော်ဟိုဒီ covid ကအရန်ဆိုးကျတက်ရတယ်နော်မျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဥပမာညီမတို့ကအလုပ်တစ်ခုကို agent ကနေပြီးတော့တန်းရွာတာထက်ညီမတို့ကဘယ်လိုလဲဆိုတော့ casting သွားရတယ်လူတွေအများကြီးနဲ့ဒါပေမဲ့ဒီလို covid အခြေအနေမှာကျတော့ casting တစ်ခုကိုလုပ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပေါ့နော် covid ကအလောက် social distancing လောက်ရမယ်ဆိုတော့ဒီ online ကနေပေါ့ပို့ပြီး communicate လုပ်ကြမယ်လို့ညီမထင်တယ်ပေါ့နော်
covid ပဲဖြစ်ခင်တော့ဆိုရင်ညီမတို့လိုမျိုးဟို model လုပ်ဖို့လို့ဓာတ်ပုံရိုက်မယ်ဆိုရင်ပြင်ဆင်ရတာ ਨੇ အခုနောက်ပိုင်းအခြေအနေမှာပြင်ဆင်ရတာမျိုးอ่ะရောဘယ်လိုမျိုးညီမအတွက်ကွာသွားပါလဲရှင
်ညီမအခုလက်ရှိရိုက်နေတဲ့ shooting တွေတော်တော်များများပါဆိုရင်တော့အဲ့လိုမျိုး loose shot ချထားရဲ့တချို့ကကြတော့ pp လိုမျိုးဟာမျိုးဝတ်ထားကြရဲ့ပေါ့နော်အဲ့ဟာမျိုးညီမတွေ့ရတယ်ဟုတ
်ဒီကယောဂဖြစ်လာပြီဒီ covid ဖြစ်လာပြီဆိုတဲ့အခါကျတော့ဟိုအပြင်သွားဖို့ဝတ်စားပြင်ဆင်တာအစားပေါ့အော်ယောဂမကူအောင်လို့တတိထားပြီးတော့ပြင်ဆင်ဝတ်စားရတာမျိုးရောဖြစ်ပါလားရှင
်အဝတ်စားရေလို့တော့အဲ့လိုပြင်ဆင်ဝတ်စားရတယ်လို့ညီမတော်တော်မရှိတယ်မညီမကမားစ်ရေညီမလက်အိတ်ဆွတ်တယ်ပေါ့နော်လက်အိတ်ဆွတ်ရရဲ့ဒီ shooting မှာပုံမှန်လို့ကိုခင်တဲ့လူတွေကိုပေါ့နော်အရန်အနာသွားပြီးတော့ကက်ပြီးတော့အရန်လက်ပွန်းတတိမနေရဲတော့ပေါ့မနေရဲတော့ဆိုတာကိုကာကွယ်ဖို့ထပ်ရောပြီးတော့နောက်တစ်ခုကကျတော့သူများကိုအားနာပါဘောကိုကဥမာ client အသက်တွေ့လို့တွေ့ရဝမ်းသာပါတယ်မိစင်လက်ဆွဲမနှုတ်ဆက်ကဘယ်လိုစိတ်ထဲမှာအော်ငါလက်ဆွဲနှုတ်ဆက်လိုက်ရင်သူအဆင်ပြေပါမလားသူများလည်းအားနာတယ်ကိုလည်းကာကွယ်ရမယ်ဆိုတဲ့ခါကျတော့အဲ့လိုလက်နဲ့လက်လှမ်းနေပဲခေါင်းလေးပဲလို့ညှိပြီးတော့နှုတ်ဆက်စကားပြောတယ်ပေါ့နော်ဒါကတော့ new normal ပေါ့
နိုင်ငံတကာ fashion model တယောက်ဖြစ်တဲ့မြန်မာနိုင်ငံက beauty ဖြစ်ပါတယ်covid ကယောဂကြောင့်ပြောင်းလဲသွားတဲ့ fashion modeling လောကရဲ့ new normal အခြေအနေသစ်တွေနဲ့အညီလိုက်ပြီးတော့ပြောင်းလဲရတာကအခက်အခဲသိမ့်မရှိလာပါဘူးလို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပ
ါ
တန်ကိုရီးယားမှာအရွယ်ရောက်ပြီးအသက်30အောင်အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်စီမင်းကိုကွာကျော်အောင်မြင်တဲ့ K-pop တေးဂီတာအဖွဲ့ BTS အဖွဲ့အတွက်အချိန်တိုးရွှေ့ဆိုင်မဲ့လွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်တောင်ကိုရီးယားရဲ့ဥရေရအသက်18နှစ်နဲ့28နှစ်ကြားတန်ဆွမ်းတဲ့အမျိုးသားတွေအားလုံးမဖြစ်မနေစစ်မှုထမ်းရမှာဖြစ်ပါလေ မြောက်ကိုရီးယားနဲ့မအေးသေးရဲ့စီးရဲအန်ရဲ့ကြောင့်အခုလိုမျိုးစီကံချမှတ်ထားတာပါဒါမှလည်းကမ္ဘာအလယ်မှာကိုရီးယားယဉ်ကျေးမှုနဲ့တိုင်းပြည်ရဲ့စီးပွားရေးကိုမြင့်တင်ပေးတဲ့ BTS အဖွဲ့ဝင်တွေကတော့ချွင်းချက်ဖြစ်နေတတ်မှတ်ပြီးတော့စီးရဲတာဝန်ဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်ပါလေတောင်ကိုရီးယားအမျိုးသားတွေအနေနဲ့ပညာသင်ကြားတယ်ဆိုရင်တော့အသက်28နှစ်အထိစစ်မှုထမ်းခွင့်ကိုရွှေ့ဆိုင်းထားလို့ရပြီးတော့တချို့အိုလံပစ်အားကစားဆုရှင်တွေနောက်ပြီးတော့နိုင်ငံတကာအားကစားသမားတွေ အဲ့ထက်မှာတော့အင်္ဂလန်ပရီမီယာလိဘောလုံးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Tottenham Hotspur ဘောလုံးအဖွဲ့တွေကရှေ့တန်းကစားသမားဆျောင်ဟျောင်မင်းလည်းပါဝင်ပါတယ်ဒီလိုမျိုးအားကစားသမားတွေနာမည်ကြီးကန်နဝင်ဂီတပညာရှင်တွေကိုအခုလိုမျိုးခွင့်ပြုခဲ့ပူပါတယ် BTS အဖွဲ့သားတွေလည်းအရင်ကတည်းကအခုလိုမျိုးရွှေဆိုင်ခွင့်ရထားတာဖြစ်ပြီးတော့အခုဥပဒေအသေးရတော့သူတို့ကရင်ကျေးမှုဝန်ကြီးကခွင့်ပြုမယ်ဆိုရင်အသက်30အထိစစ်မှုထမ်းခွင့်ကိုရွှေဆိုင်နိုင်တာဖြစ်ပါတယ် BTS အဖွဲ့ထဲမှာအသက်အကြီးဆုံးကဂျင်ဖြစ်ပြီးတော့သူကအသက်28နှစ်ရှိပါပြီသူတို့ BTS အဖွဲ့ဆောက်ပြီးတော့နာမည်ကြီးချိန်မှာတော့သူကစစ်မှုထမ်းခန်းစည်းဆဲဆဲပဲဖြစ်ပါတယ် BTS အဖွဲ့ဟာ2013ခုနှစ်မှာ K-pop ဆင်မြင့်ပေါ်စရောက်လာတာဖြစ်ပြီးတော့လူငယ်တွေကိုဖန်ဆားနိုင်တဲ့မြေမြေကြကြဒေသံတွေနောက်ပြီးတော့ကောက်ွယ်ဆန်းနေတဲ့လူငယ်တွေကိုခွန့်အားပေးတဲ့စာသားတွေလူမှုကွန်ရက်ပေါ်ကလှုံ့ဆော်မှုတွေနဲ့တချိန်လုံးနာမည်ကြီးလာတာဖြစ်ပါတယ်သူတို့ကမကြောက်ရင်ရပဲ American Billboard ဂီတဆင်မှာ Dynamite ဆိုတဲ့တချင်နဲ့ထိတ်ဆုံးရောက်ခဲ့ပြီးတော့ K-pop ဂီတအဖွဲ့တစ်ခုအတွက်အရင်တစ်ခါမှမဖြစ်ဘူးတဲ့ Grammy ဂီတဆုရွေးချယ်ခံရတဲ့တစ်ဂျိုဆင်မှာပါဝင်ခဲ့ပါတယ် BTS ကိုကိုစားပြုတဲ့ Big Hit Entertainment အဖွဲ့ကတော့အခုဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်မပေးသေးပါဘူး BTS အဖွဲ့သားတွေကတော့သူတို့ထမ်းဆောင်ရမယ့်တာဝန်တွေကိုထမ်းဆောင်သွားပါမယ်လို့အရင်ကပြောထားခဲ့ပူပါတယ်ဒီတောင်ကိုရီးယားနိုင်ငံမှာစစ်မှုထမ်းရတဲ့ဥပဒေကဆက်ပြီးတော့အငင်းပွားနေစေကိစ္စရက်လည်းဖြစ်ပါတယ်ကိုရီးယားဖြောပြေးသတင်းဌာနတစ်ခုဖြစ်တဲ့ E2 တွေကအခုပြုလုပ်ခဲ့တဲ့လူလူအမြင်သဘောထားစစ်တမ်းကောက်ယူချက်မှာတော့ဒီ BTS အဖွဲ့ကိုအထူးအခွင့်အရေးပေးတာကိုသူတို့စစ်တမ်းဖြည့်ဆူတဲ့သူတွေက53ရာခိုင်နှုန်းကထောက်ခံပြီးတော့48ရာခိုင်နှုန်းကတော့မကြိုက်ကြပါဘူးရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုတင်ပြပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကသူ့အစိုးရလက်ထက်ကျန်းမာရေးဆိုင်ရာတာဝန်ယူဖို့ရွေးချယ်ထားသူတွေကိုတနင်္လာနေ့မှာထုတ်ပြန်ပါတယ်။နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပိုးတိုက်ဖျက်ရေးနောက်လာမယ့်လပိုင်းနေ့အတွင်းတန်ပေါင်းများစွာသောကာကွယ်ဆေးထိုးလုပ်ငန်းတွေကိုကြီးကြပ်ရမယ်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲဖြစ်လွှတ်တော်အမဟောင်းဇေဗီယာဘက်ဆေရာကိုရွေးချယ်ထားပါတယ်မစ္စတာဘက်ဆေရာကလက်ရှိမှာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှေ့နေချုပ်ဖြစ်ပါတယ်ကုသယောဂဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တနီဖောက်ချီကိုတော့ကိုဗစ် -19 အရေးအကြံပေးအရာရှိချုပ်ဖြစ်ရွေးချယ်ပါတယ်ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစလို့နိုင်ငံတဝန်းကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးနှံတော့မှာဖြစ်ပါတယ်။ American Pfizer နဲ့ Germany BioNTech တို့ပူးတွဲထုတ်လုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဗြိတိန်ကကျန်းမာရေးဝန်ထမ်းတွေတက်ကြီးစောင့်ရှောက်ရေးဂေဟာကလူတွေနဲ့သူတို့ကိုစောင့်ရှောက်ပေးနေသူတွေကိုအင်္ဂါနေ့မှာပထမဆုံးကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါကူးစက်ခံရသူကတနင်္လာနေ့မှာစုစုပေါင်း3,000ကိုရောက်ရှိသွားပါတယ်။ကိုဗစ်ကြောင့်သေဆုံးရသူစုစုပေါင်းက2,132ယောက်ရှိပြီးဆေးရုံဆင်းနိုင်သူ8,000နီးပါးရှိတာကြောင့်လူပေါင်း2,000လောက်ကိုဗစ် -19 ဆက်လက်ကူးသနေရဆဲဖြစ်ပါတယ်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်လက်ကြည်သာရှိကြပါစေရှင်။VOA ကိုအပိနာစင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.